မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ7925ရောကနေတက်ထုတ်ရနေပါပြီ။ကျမနန်းလာပါအခုညနေခင်းအစီအစဉ်လေးတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့ထိတိတွေ့မဲ့အစီအစဉ်ကနေတွတ်တွတ်ကောင်းထွက်မဲ့ကြောင့်မြောက်ကိုရီးယားကချင်းချောက်ပါတယ်။မလေးရှားတိုက်ခိုက်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ကျခံခဲ့ရပြီးနောက်ဘီရင်လူချင်းချင်းနာဝင်မိတ်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တငီထိုင်နဲ့တွေ့ချင်းများပြီးသွားမှာပါ
။ကောင်းပါပါရှင်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ထဲကမြစ်ကြီးနားမန္တလေးရထားလမ်းမှာမင်းညကဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့ဆိုတဲ့သတင်းမှာတော
့လင်းကကျွန်တော်မြစ်ကြီးနားမန္တလေးလမ်းမိုင်းထဲမှာမိုင်းခွဲတာ2နေရာခွဲပါတယ်ဗျ။တနီယာကတော့ကျွန်တော်မယန်းနဲ့နမ်ပြီကြာ
မိုင်းနဲ့မိကျနာကူရာယုံပိုင်ချုပ်ဦးခင်စောပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာဗတ်တန်းချီတောင်တံပိုးရှိတဲ့မွေးစေဝါတွေဖမ်းမိတယ်လို့ငွေမဲခဝါချမှုမှာမြန်မာနိုင်ငံသားတွေပါဝင်နေတာကြတဲ့အကြောင်းတွေတင်ပြသွားမှာပါ။နိုင်ငံတကာသတင်းဆောင်မတွေမှာတော့ဂါဇာကမ်းမြောင်ဒေသကဆန္ဒပြပွဲတွေနဲ့ဟာဝိုင်ကျွန်းပေါ်ကပောက်ကွဲနေတဲ့မိတောင်ဟာစင်ကယ်ပောက်ကွဲတဲ့အနေအထားဖြစ်လာနေပြီဆိုတဲ့အကြောင်းတွေကိုကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုကောင်းလင်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်နဲ့ထိတိတွေ့ဆုံမဲ့အစီအစဉ်ကနေနှုတ်ထွက်ဖို့မြောက်ကိုရီးယားကရုတ်တရက်ချင်းချောက်ပြောဆိုလိုက်တဲ့အတွက်နျူကလ িয়ার ကိမဲ့ရေးသဘောတူညီချက်ရနိုင်မယ်အလားအလာပေါ့တန်တရားတွေထွက်ပေါ်လာပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဖျက်ဆီးပြီးအပြန်အလှန်အနေနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့နဲ့နိုင်ငံတကာပိတ်ဆို့တင်ခတ်မှုတွေအဆုံးသတ်ဖို့သဘောတူညီချက်ရရှိရေးစင်ကာပူနိုင်ငံမှာဇွန်လ12ရက်နေ့ချရင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကလက်ခံထားတာပါ။ဒါမှမဟုတ်မြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းဌာနကနေထုတ်ပြန်ခဲ့တဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကင်ချေခွန်ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားဘက်ရှက်ပေါ်မပေးခင်နျူကလ িয়ার လက်နက်တွေအားလုံးပြင်ပက်ထင်းတပ်မစ်ဆိုင်းတုံးတွေနဲ့စုဆောင်းထားတဲ့ဓာတ်လက်နက်တွေကိုဖျက်သိမ်းဖို့အမေရိကန်သမ္မတရဲ့အမျိုးသားလွန်ကြုံရေးအချက်ပေးဂျွန်ဘော်ဒင်ကတောင်းဆိုလိုက်တာအစဉ်ချင်းမဲ့ပြောဆိုမှုဖြစ်ဝေဖန်ခဲ့ပါတယ်။သမ္မတထရန့်အစိုးရအနေနဲ့ဆက်ဆံရေးတိုးတက်အောင်စွန့်နှမှုတွေနဲ့ရည်ရွယ်သားသားမကြိုးပမ်းမှုဆိုရင်ထိတိတွေ့ဆုံမဲ့အစီအစဉ်ကနေထွက်ကောင်းထွက်မဲ့အကြောင်းလည်းပြောဆိုခဲ့တာပါ။နျူကလ িয়ার စီစဉ်တွေကိုတစ်ဖက်သက်ဆွန့်လွှတ်ဖို့အမေရိကန်ကဖိအားပေးကြိုးပမ်းလာမယ်ဆိုရင်တွေ့ဆုံဆွေးနွေးဖို့စိတ်ဝင်စားမှာမဟုတ်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိတိဆွေးနွေးမဲ့စီစဉ်ကိုလည်းပြန်စဉ်းစားရမှာဖြစ်တဲ့အကြောင်းကြေညာချက်မှာသတိပေးထားပါတယ်။မြောက်ကိုရီးယားကအကုန်ကျခံတည်ဆောက်ထားတဲ့အစ်မင်းနျူကလ িয়ার စီစဉ်ကိုအမေရိကန်သမ္မတအမျိုးသားလွန်ခြုံရေးချန်ပီယံဘောကျွန်ပေါ်တန်ကလီဗျားနိုင်ငံကအခြေခံဆင့်လောက်သာရှိတဲ့နျူကလ িয়ার လုပ်ငန်းတွေဖျက်သိမ်းခဲ့တဲ့ကိစ္စနဲ့နှဲ့ရှင်ပြောဆိုခဲ့ရာစီကျော်မှုမရှိကြောင်းလည်းပြောဆိုသွားခဲ့တာပါ။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစီးရေးလက်ရှိမှုအစီအစဉ်ကိုအကြောင်းပြပြီးတောင်မြောက်ကိုရီးယားဆွေးနွေးမယ့်အစီအစဉ်ကိုမနေ့ကမြောက်ကိုရီးယားကရုတ်တရက်ဖျက်လိုက်ပြီးနောက်မှာပဲဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ဣသရေလနဲ့ဂါဇာနယ်စပ်ကဆန္ဒပြသူတွေနဲ့ဣသရေလတပ်ဖွဲ့တွေရုံးရင်းဆန်ခတ်ဖြစ်မှုအတွင်းတည်ဆုံခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေတဲကပထမအတုအတုဘအခမ်းအနားကိုမနေ့အင်္ဂါနေ့ကဂါဇာမှာပြုလုပ်တာမှာတော့ထောင်နဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေတက်ရောက်ခဲ့ကြပါတယ်။ဣသရေလတပ်ဖွဲ့တွေရဲ့လုပ်ရက်ကဆိုးရွားလာကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားတာပါ။အတုဘလိုက်ပါပို့ဆောင်ကြသူအများပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60တိဆုံ2,800ဒဏ်ရာရခဲ့မှုအတွေ့ဣသရေလကိုလက်စားချေဖို့လဲတောင်းဆိုကြပါတယ်။ဂါဇာတောင်ပိုင်းကအတုဘအခမ်းအနားနှစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့တိဆုံခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်စပ်တစ်လျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့နောက်ဣသရေလတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးဣသရေလတပ်ဖွဲ့တွေကမျက်ရည်ယိုဖုံးနေနဲ့ပြန်ပစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံတပ်ဖွဲ့တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားကျင်းပရာနေရာနဲ့ကီလိုမီတာ100လောက်မှာလုတ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4,000လောက်ရှိခဲ့ပြီးမနေ့အင်္ဂါနေ့ကတော့အဲ့ဒီလောက်မများပါဘူး။နေရာအတော်များများမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းများချီရှိခဲ့ပါတယ်။မနေ့အင်္ဂါနေ့ဆန္ဒပြပွဲမှာတော့အ ਨੇ ဆုံးပါလက်စတိုင်းနှစ်ဦးတေဆုံးတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ်
။စီးရဲနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလတဲ့တိုက်ခိုက်မှုတွင်ကလိုရင်းဓာတ်လက်နက်အသုံးပြုခဲ့ပုံရတဲ့အကြောင်းစုံစမ်းသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ဓာတ်လက်နက်တာစီနိုင်ငံတကာအဖွဲ့ OPCW ကပြောလိုက်ပါတယ်။အီတလီပြည်နယ်ဆာကပ်အရက်မှာတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစမ်းသပ်မှုတွေ၊ကျန်းမာရေးလုပ်သားတွေနဲ့မျက်မြင်တွေ့သူတွေကိုစုံစမ်းမေးမြန်းမှုတွေပေါ် အခြေခံပြုစုထားတဲ့အစီရင်ခံစာကိုကူကပြီး OPCU ဘက်ကဒီနေ့ပဲပြောဆိုလိုက်တာပါ။တိုက်ခိုက်မှုဖြစ်ဖြစ်ချင်းအရေးပေါ်တရားခွဲခြားတဲ့စစ်ဘက်ဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအယက်သားလူနာတွေဟာအသက်ရှူရခက်ခဲတာအဝတ်အစားတွေမှာကလိုရင်းဓာတ်ထက်အနက်ရနေရပြီးပါဝင်ကလိုရင်းတက်ငွေနဲ့တက်ခက်ခံရတဲ့လက္ခဏာတွေတွေ့ရှိရကြောင်းပြောဆိုထားပါတယ်။ဥပဒေမကဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကတော့သဘုံတွေထိ ंछ ွာနေမြန်မာဓာတ်လက်နဲ့တက်ခက်ခဲ့မှုတွေစီးရသမရဘရှယ်အာအစရဲ့တက်ဖွဲ့တွေကိုပြစ်ဖို့ထားပါတယ်။ OPCU အဖွဲ့အနေနဲ့တက်ခိုက်မှုမှာဓာတ်လက်နဲ့အသုံးပြုခဲ့ခြင်းရှိမရှိစုံစမ်းဖို့တော့တာဝန်ရှိပြီးဘသူလက်ချက်ဖြစ်တယ်ဆိုတာကိုစုံစမ်းဖို့တော့တာဝန်ပေးပထားပါဘူး။2011ခုနှစ်မလကလေးကစတင်ခဲ့တဲ့စီးရပြည်ရင်းစစ်တွင်ဓာတ်လက်တွေအသုံးပြုတက်ခတ်မှုတွေနဲ့ပတ်သက်လို့စီးရအစိုးရကအစဉ်တစိုက်ညှင်းဆန်ထားပါတယ်။
မင်္ဂလာရေးနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနောက်ရခိုင်ရှမ်းနယ်ကချင်ပြည်နယ်တွင်ပြည်ပခတွေမှာဘေးဒုက္ခရောက်ကြရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီဒေါ်လာ44သန်းထပ်ပေးမယ်လို့ကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာအေဂျင်စီအကြီးအကဲမတ်ဂရင်းရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်ထောက်ပံ့ကြေးထပ်ပေးမယ့်အကြောင်းကိုကြေညာခဲ့ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကနေအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2019ခုနှစ်ဘဏ္ဍာနှစ်အတွင်းဒေါ်လာ296သန်းကျော်အထိရှိပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပါတယ်။ USA ကနေတဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ကြေးအသစ်ကိုတော့ကော့ဆက်ပစားဒေတာတဝန်အရေးပေါ်ဆန္ဒရိတ်ခါထောက်ပံ့ပေးမှာပါ။အရေးပေါ်ဆန္ဒရိတ်ခါဖြန့်ဖြူးမှုအာဟာရချို့တက်မှုကုစားရေးအတွက်အထူးဆန္ဒရိတ်ခါနောက်ဒုက္ခသည်တွေအပြင်ကနေအစားအသောက်ဝယ်ယူခွင့်လက်မှတ်စတာတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပြည်ပခတွေကြောင့်ဘေးဒုက္ခရောက်ကြရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွက်အရေးပေါ်အထောက်အကူအတွက်လည်းသုံးမှာပါအရေးပေါ်ဆန္ဒရိတ်ခါအာဟာရအထောက်ပံ့မှုအမိုးအကာကျန်းမာရေးစောင့်ရှောက်မှုစတာတွေပါဝင်ပါမယ်ရှင်
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပထမနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မလေးရှားနိုင်ငံမှာပြည်ဝင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတက်ခဲနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်နိုင်ကြခံခဲ့ရပြီးတဲ့နောက်ဘီရင်ရဲ့လူငင်းချမ်းသာဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပခုံးတိုင်ရာအတွက်စစ်ကူးသားမှုခံယူနေတဲ့ကွာလာလမ်ပါဆေးရုံကနေဒီကနေ့ထွက်ခွာလာချိန်မှာတော့ရန်နဲ့ချီထောက်ခံသူတွေကြိုဆိုကြပါတယ်။ဒီကနေ့သတင်းပတ်ထက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြဲချဆမှုရှုတော်ဝင်နဲ့ရင်ဆိုင်နေရတဲ့ဝင်းကြီးချုပ်နာချဲရာဇန်နဲ့နှစ်ပေါင်း60ကြာတိုင်ပြည်ကိုအုပ်ချုပ်လာခဲ့တဲ့ဘရက်ဆန်နေရှင်းရဲ့ညွန်မောင်းဆွေအောင်ကိုသူပူးပေါင်းပါဝင်ထားတဲ့ Alliance of Hope အတိုက်ခံမဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါဒီမိုကရေစီနဲ့လွတ်လပ်ရေးယက်တီချက်တွေနဲ့ဘာသာလူမျိုးမခွဲခြားပဲယက်တီခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုလိုက်ပါတယ်အတိုက်ခံကောင်းဆောင်အန်ဝါဟာ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့အသက်60နှစ်အရွယ်မာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစပ်ခဲ့ပြီးနောက်မှာပဲရွေးကောက်ပွဲမှာညွန်မောင်းဖွဲ့ကအနိုင်ရခဲ့တာပါမာတီယာလက်ထက်မှာဒုဝန်ကြီးချုပ်နဲ့ဗန်နိုင်းဝန်ကြီးတာဝန်တွေယူခဲ့ပြီးတဲ့အန်ဝါ1999ခုနှစ်ကရာဇဝတ်ကထုတ်ပြန်ခံရခဲ့တဲ့အချိန်ထိဝန်ကြီးချုပ်တာဝန်ကိုဆက်ခံမယ်ဆိုသူဖြစ်နေလဲယူဆခဲ့ရပါတယ်ဒါပေမဲ့2015ခုနှစ်မှာအန်ဝါကိုလိင်ညွှန်းဆက်ဆံမှုနဲ့ထောင်နှံ6နှစ်ပြည့်ပြီးခဲ့တာပါမာတီယာပေါ်သူ့အနေနဲ့ခွင့်လွှတ်ကြောင်းအန်ဝါကပြောဆိုထားပေမဲ့တကြောကြံဝန်ကြီးချုပ်ဖြစ်လာတဲ့မာတီယာဆူရတယ်မှာပါဝင်မှုအစီအစဉ်ရှိကြောင်းလည်းပြောဆိုထားပါတယ်။ကမ္ဘာမှာအသက်ကြီးဆုံးရွေးကောက်ခံခေါင်းဆောင်သူဖြစ်လာခဲ့တဲ့အသက်90နှစ်အရွယ်မာတီယာကတော့အဆူရအဖွဲ့ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှတ်ပေးဖို့ကြေပြူထားတာပါ။အန်ဝါအနေနဲ့ကတော့ဝန်ကြီးချုပ်ရာထူးစက္ကန့်မှုအတွက်လွတ်တော်ကိုယ်စားလှယ်ဖြစ်အရင်ဆုံးရွေးချယ်ခံမှုလိုအပ်ပါတယ်။လက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူဝမ်အဇီဇာဝမ်အစမေကဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရဲစခန်းတစ်ခုဒီကနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။ရာအူမြို့ကရဲစခန်းဂိတ်ရှိကိုလူ၅ဦးလိုက်လာတဲ့ဘင်ဂါဒစီမောင်းဝင်လာပြီးလူတွေကကားပေါ်ကခုန်စင်ရဲတွေကိုဆာမူရိုင်းဒါနဲ့စပြီးတော့တိုက်ခိုက်တာပါ။
ရဲကပြစ်ခတ်လို့အမျိုးသားလေးဦးတည်ဆုံးပြီးငါးဦးမြောက်အမျိုးသားကတော့ထွက်ပြေးဖို့စူးစမ်းခဲ့ပေမဲ့ဖမ်းမိခဲ့ပါတယ်။ရဲစခန်းမှာလုံးမဲ့အစီအစဉ်တစ်ခုအတွက်သတင်းရှိဖို့ရောက်နေတဲ့သတင်းတော်တဦးလည်းတန်ရရခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ခါလီတာဇီယာကိုအာမခံနဲ့ပြန်လွှတ်ပေးဖို့အောက်တရားရုံးဆုံးဖြတ်ချက်ကိုတရားရုံးချုပ်ကတည်ပြလိုက်ပါတယ်။ဘင်္ဂလ စင်ကြီးချထားပါတယ်တရားရုံးဆုံးဖြတ်ချက်အရအသက်82နှစ်အရွယ်အတက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်ခါလီဒါစီဟာဒီဇင်ဘာလနဲ့ချစ်ပတ်မဲ့ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရှိမှာတော့မဟုတ်ပါဘူးဝန်ကြီးချုပ်ဟောင်းရဲ့အကျိုးဆောင်ရှင်းလင်းရေးကတော့အမှုကနိုင်ငံရေးရွေးချယ်တွေပါဝင်နေကြောင်းပြစ်တင်ပြောဆိုထားကြပါတယ်
အိန္ဒိယနိုင်ငံတောင်ပိုင်းကျစ်လက်ဒေသမှာမြစ်အတွင်းခုံမောင်းတဲ့ခီးသည်တင်ကတို့ရင်တစဉ်လေပြင်းတံကြောင့်တိမ်းမောက်တာမှာလူ10ယောက်ကနေ40လောက်အထိပျောက်ဆုံးနေပြီးအသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်ရေးလုပ်သားတွေဒီကနေ့ပုတ်ထုနေ့မှာရှာဖွေနေကြပါတယ်။ဂိုဒါဘာရီမြစ်အတွင်းမနေ့အင်္ဂါနေ့ညပိုင်းကတို့ရင်တိမ်းမောက်တာမှာလူ20လောက်ကတော့ရေကူးပြီးလွတ်မြောက်လာပြီးမယ်လဲတခြားသူတွေကပျောက်ဆုံးနေတာပါ။ညပိုင်းမှာကရုတ်ရင်တိတ်မှောက်တာကြောင့်ညအမောင်ပိုင်းလည်းဖြစ်ဆက်သွယ်ရေးလည်းမကောင်းတာကြောင့်ရှားပွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင
်ဟိုဒူနဲ့ညနေခင်းနောက်ဆုံးဝါသတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မြကြီးနားမန္တလေးမြရထားလမ်းမိုင်မှာအင်္ဂါနေ့ညတကောင်ရအချိန်လောက်မှာမိုင်းပေါက်ကွဲမှု၃ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်၃ခုဟာမိုးကောင်းမြို့နယ်အတွင်းမှာဖြစ်ပွားခဲ့ပြီးလူထိခိုက်သေးပြောင်းမရှိပေမဲ့တန်လန်းတွေပျက်စီးသွားတာကြောင့်ယထာအသွာလာတွေရပ်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြကြီးနားမန္တလေးရထားလမ်းပိုင်းမှာမိုင်းပေါက်ကွဲတာတွေဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲတာဟာအင်္ဂါနေ့ည 17:20 မိနစ်နဲ့ 17:25 မိနစ်အချိန်မှာဖြစ်ပွားပြီးဒီဖြစ်စဉ်ကိုမြကြီးနားဘူရာရုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ
်နေ့ကကျွန်တော်မြကြီးနားမန္တလေးလမ်းပိုင်းထဲမှာမိုင်းကွဲတာ2နေရာကွဲပါတယ်ဗျတနီယာကတော့ကျွန်တော်မယန်းနဲ့နမ်ဒီကြာမိုင်တိုင်း695မြင်းဆောင်24နဲ့696မြင်းဆောင်1ကြာမှာရှိတဲ့ဒရနာမှာ681ပုံမှာကျွန်တော်မိုင်းရှင်းရထားပေါ့တိုက်ခင်းရထားပေါ့တိုက်ခင်းရထားဖြတ်နေလို့မိုင်းကွဲပါတယ်အချိန်ကတော့23:25ပါဗျာ23:25နောက်တစ်ခုကတော့မိုးကောင်းနဲ့ထူဘူးပူတာကြာမိုးကောင်းနဲ့ထူဘူးပူတာကြာမှာဆယ်ပေဒရားတစ်ခုလည်း23:20မှာဘာရထားမှမရှိဘဲနဲ့ဒရားကမိုင်းကွဲပါတယ်ဗျာဟုတ်ကဲ့အဲ့ဒီဖြစ်စဉ်လေးနှစ်ခုဖြစ်တာပါဗျာဟုတ်ကဲ့
မိုးကောင်းနဲ့ထုတ်ဘူးပူရာအကြဖြစ်စဉ်ဟာမိုင်းတိုင်အမှတ်682မြင်းဆောင်1နဲ့2အကြတံတားအမှတ်662မှာယထာတန်လန်းတုံးခေါက်နေပြီးတံတားအုတ်ခုံကွဲနေကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်တွေမှာလူထိခိုက်မရှိကြောင်းလည်းပြောပါတယ
်ကျွန်တော်အဲ့ဒီမိုင်းရှင်းရထားမှာပါတဲ့မြမမိသားဝင်လာနေရောကျွန်တော်တုံကြွေးလိုက်ပါခန်းဆောင်နေတတ်မတော်ပါရောခြေတောက်ဖွဲ့ရောဘာမှထိခိုက်အကြသုံးကြံရရှိမရှိပါဘူးဗျ။လမ်းလေးတရားလေးပြည့်စည်ကုန်ပါလေဗျ။ယထာလည်းတွဲလေးပြည့်စည်ပါလေဗျ
။ပြင်ကြဲဝင်ကြီးဌာနကနှစ်နေရာမှာပောက်ကွဲကြောင်းကနဦးသတင်းဖော်ပြခဲ့ပေမဲ့ဒီကနေ့နေကင်းပိုင်းမှာထုတ်ဘူးပူရာနဲ့မိုးကောင်းပူရာအကြားမှာမိုင်းပောက်ကွဲထားတဲ့တနေရာထပ်မံတွေ့ရှိကြောင်းနဲ့ဒီပောက်ကွဲမှုဟာမနေ့ကပောက်ကွဲတာဖြစ်နိုင်ကြောင်းမိုးကောင်းပူရာကရုံပိုင်ကြီးကပြောပါတယ
်။အခုနေ့လေဒီကပစ္စည်းဟိုဘက်ကတရားထုတ်ဘူးထားတရားကွဲရအောင်ပစ္စည်းသွားဖို့တော့လေအဲ့ကမှတွေ့တာဟိုကြတာတံပေါင်းလေးပါလေလဲဖို့လို့တံပေါင်းတို့စတိဖားတွေတံလမ်းတွေယူသွားတဲ့ယထာဖြတ်တော့မှအဲ့မှာကွဲထားတာတွေ့တော့ပါအဲ့ဒါကြောင့်မို့ပြီးရတာဗျဖြစ်တာတော့မနေကြတယ်ပြီမှာနေခင်းပိုင်းကွဲလာတော့မရှိပါဘူးအားလုံး၃နေရာပါမိုးကောင်းနဲ့ထုတ်ကူကြ2နေရာပေါ့ကြတာနံပါတ်669နဲ့665နဲ့နောက်မယန်းနံပြကြကကြတာနံပါတ်681အဲ့ဒါတော့ယထာလမ်းချော်သွားတယ်လုံလုံရေးထား
လက်ရှိပိတ်ဆို့နေတဲ့ယထာလမ်းအမြန်ဆုံးပြန်ပွင့်နိုင်ရေးအတွက်လည်းပြင်ဆင်ဆောင်ရွက်နေကြောင်းကိုမြကြီးနားဘူရာယုံရုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ်
။ဂျာမိုင်းနဲ့ပိတ်သွားပြီးတော့မှယထာတွေအားလုံးရက်ထားပါလိမ့်မယ်။မြကြီးနားဆိုရှင်ဒီနေ့မနေ့မြကြီးနားထွက်မဲ့ယထာတွေအားလုံးပေါ့နော်မနေ့4:45နေ့ကောညနေ4:00ထိထွက်မဲ့ယထာတွေအားလုံးယာယီရက်ဆိုင်လိုက်ပါလိမ့်ဗျာ။မန္တလေးဘက်ကလာတဲ့ယထာတွေအားလုံးဟိုဘက်မှာ2ဆင်းရက်ထားပါလိမ့်ဗျာ။နောက်မိုးညင်းမှာ2ဆင်းရက်ထားပါလိမ့်။အဲ့ဒီယထာပေါ်မှာပါလာတဲ့ ခီးတယ်ဆိုတော့ဒီတို့သွားခြင်းနဲ့ခီးဆုံးကိုပေါ့နော်မိုးကောင်းနမ်ဒီမြကျင်းနာကိုသွားမဲ့ခီးတယ်ဒီအတွက်ပို့တော့ကျွန်တော်မြမမိသားအနေကားရီစီစဉ်ပြီးတော့မှလှုပ်နေကြပါလေဗျလမ်းပိုင်းပွင့်မဲ့အချိန်ကတော့ဒါရောက်သွားပြီဆိုကြတဲ့တော့ဒါအများဆုံးလမ်းပွင့်နိုင်ရတော့ကျွန်တော်တို့စူးစမ်းပြီးဆောင်ရွက်နေကြပါလေဗျအဲ့မှာအင်းနဲ့အားနဲ့ဟုတ်ကဲ့
လောလောဆယ်ဖြတ်သိမ်းထားရတဲ့ခီးစဉ်တွေအတွက်ယထာလက်မှတ်ဝယ်ယူထားသူတွေကိုမြကျင်းနာနဲ့မန္တလေးဘူဒါတွေမှာငွေပြန်အန္တရာယ်ရှိနေပါတယ်မန္တလေးဘူရာကြီးကတာဝန်ကျဝန်ထမ်းတအူးကတော့ယထာလန်ခီးစဉ်တွေကိုတရက်တာရနာထားတယ်လို့အခုလိုပြောပါတယ်
။အော်ဒီနေ့တရက်တည်းမပြေးတာပါဒီနေ့တရက်ပဲဖြတ်သိမ်းတာပါ။ဒါပြပုံမှန်ပါပဲလက်မှတ်ပုံမှန်ပါပဲဒီနေ့ကတော့၃စီးဖြတ်သိမ်းတာပါနော်။အဲသူတို့ကပြဿနာပြန်ပေးပါလေ
။အစိုးရပြန်ကြရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့သတင်းမှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာကိုဖော်ပြထားတာမရှိပါဘူး။ဒီတည်င်းနဲ့ပတ်သက်ပြီးမင်းများနိုင်ဖို့အတွက် KIA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လွန်ခဲ့တဲ့2012ခုနှစ်2013ခုနှစ်တွေအတွင်းကကချင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေပြင်းထန်စဉ်ကလည်းမြစ်ကြီးနားမန္တလေးရထားလမ်းပိုင်းမှာတန်လန်းတဲ့တံတားတွေဖောက်ခွဲဖျက်ဆီးတာတွေရှိခဲ့ဘူးပါတဲ့။အဲ့ဒီအချိန်ကပေါက်ကွဲမှုတွေကိုတော့အစိုးရပိုင်သတင်းစာတွေက KIA ရဲ့လက်ချက်အဖြစ်ဖော်ပြတာတွေရှိခဲ့ပါတယ်
။ကိုမိုးစောတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညနေခင်းအစီအစဉ်တစ်ခုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းနိုင်ငံဘက်ဆက်ရအောင်ပါ။ထိုင်းနိုင်ငံတွင်မွေးရေးဆေးဝါးနှိမ့်နှင်းရေးစစ်ဆင်ရေးလုပ်နေတဲ့အနေနဲ့280လောက်ကိုစီးနှင်းရှာဖွေပြီးတော့လူ20ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။မွေးစေဝနဲ့ပတ်သက်သူတွေထံကနေငွေကြေးနဲ့ပိုင်ဆိုင်မှုတွေအပါအဝင်ဘတ်တန်2000နီးပါးကိုလည်းတင်စီခဲ့ပါတယ်။တက်ခရိုင်နဲ့ချင်းရိုင်ခရိုင်ထက်ကမွေးစေဝရောင်းဝယ်မှုတွေနဲ့ဆက်ဆက်နေသူတွေမွေးစေရောင်းဝယ်မှုကနေရတဲ့ငွေကြေးတွေကိုငွေကြေးခဝါချမှုလုပ်တဲ့လုပ်ရပ်တွေနဲ့ပတ်သက်နေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးခဲ့ပါတယ်။အပြည့်အစုံကတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းဒေသကနေမွေးစေဝကနေရလာတဲ့ငွေတွေကိုလက်ခံပေးပြီးငွေကြေးခွာချပေးနေတဲ့မြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားအမျိုးသမီးလေးဦးကိုချင်းရိုင်ခရိုင်ထဲမှာဖမ်းဆီးခဲ့ပြီးမေလ15ရက်နေ့မနေ့မှာတော့ဘန်ကောက်မှာစစ်ဆေးဖို့အတွက်ရဲလီရင်နဲ့ခေါ်ဆောင်သွားပါတယ်သူတို့ကိုဘာကြောင့်ဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ဖမ်းဆီးရမှာတာဝန်ရှိတဲ့ထိုင်းရဲချုပ်မစ္စတာဆုံမိုင်ကအခုလိုပြောသွားပါတယ
်ဘာမှမဖြစ်ကြတော့ပြာတော့ဝင်လာမှာတော့ချောင်းချိုင်းချိန်လေးရောချောဆိုင်ပေးလာ
သူတို့စီကဖမ်းမိတာကဘတ်တန်း300ဘိုးလောက်ရှိတယ်တကယ်တမ်းကတော့ငွေလွဲလုံနေသူတွေကထိုင်းဘက်ကလူတွေဖြစ်ပြီးမွေးရစေဝါရောင်းဝယ်သူတွေရဲ့ငွေတွေကိုနေဆက်တွေမှာဘဏ်အကောင့်ဖွင့်ပြီးလက်ခံထားတယ်ဒီငွေတွေကိုစာရင်းနဲ့ထည့်ပြီးစာလိုက်ကတစ်တာတွေထဲမှာထည့်ထားခဲ့တယ်မြန်မာဘက်ကတော့မွေးစေဝါနဲ့ပတ်သက်သူတွေကကျောင်းသူတွေကိုတုံးပြီးထိုင်းဘက်ကမဲဆိုင်မြို့မှာလာယူခဲ့တယ်။ဒီထဲကလက်ခံယူပေးသူတဦးဖြစ်တဲ့စိုင်းသိမ့်မင်းဆိုတဲ့မြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားခံယူထားတဲ့အမျိုးသမီး၄ဦးကိုဖမ်းဆီးမိခဲ့တယ်။သူတို့ရဲ့လှုပ်ရှားမှုတွေကိုတော့စောင့်ကြည့်နေကြတာ၃လခန့်ရှိပြီလို့လည်းထိုင်းအနာပိုင်းတွေကပြောဆိုသွားပါတယ်။ဒီတရားခံဖြစ်ဆွတ်ဆဲခံရသူတွေကိုတော့တရားရုံးကနေဖမ်းရမ်းထုတ်ပြီးဖမ်းဆီးခဲ့တာပါ။သူတို့ကတော့တာချီလိမ့်နဲ့မဲဆိုင်ကမွေးရရာဇာရီရဲ့ငွေကြေးတွေကိုလက်ခံပြီးငွေပြူဖြစ်ထိုင်းနိုင်ငံထဲမှာဗန်နေဖွင့်ပေးပြီးငွေကြေးခဝါချပေးနေကြသူများဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်ဒီအတွက်သူတို့ပိုင်ဆိုင်တဲ့အိမ်ချမ်းမြေနဲ့ဗန်စင်းအလုံးကိုချိတ်ပိတ်ပြီးသိမ်းဆီးလိုက်ပါတယ်သူတို့စီကသိမ်းဆီးခဲ့တဲ့ပစ္စည်းတွေနဲ့ငွေကြေးတွေကတော့ကာလတန်ဖိုးဘတ်တန်း300ခန့်ရှိတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့မှာလည်းကုန်စုံဆိုင်လုပ်ငန်းလုပ်နေတဲ့ထိုင်းနိုင်ငံကအထောက်အထားလက်မှတ်ကိုင်ဆောင်ထားတဲ့မြန်မာနိုင်ငံသူမတ်သေးဆိုတဲ့အမျိုးသမီးကိုဘန်ကောက်ကဆင်းလာတဲ့မူရစေဝါနေနေရေးရဲတွေနဲ့နေပြည်တော်စစ်တပ်တို့ပူးပေါင်းပြီးမေလ15ရက်နေ့မှာပဲဖမ်းဆီးခဲ့တာပါ။သူ့မိသားစုကိုလည်းစစ်ဆေးနေပါတယ်။ဒီအမျိုးသမီးထံကနေဘန်ငွေ6သန်းနဲ့အတူရွှေတဲ့ပစ္စည်းတွေကိုပါသိမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရတဲ့အမျိုးသမီးအိမ်မှာအင်အခုလုပ်နေတဲ့အမျိုးသမီးငယ်တဦးကတော့ဖမ်းဆီးစဉ်ကအခြေအနေတွေကိုပြောပြပါတယ်။
သမီးတို့မနာသွားတော့ပြောတော်မောင်းလက်ခံနေတဲ့ဟိုဥစားဘန်ကောင်းဆင်းလာတယ်ဆင်းလာဆက်တယ်တဲ့အဲ့ဒီအဲ့ပစံပုံကြီးအဲ့ဆွေတွေပါနေပေါ့အစံနေအဲ့ဒီစီတဲ့ပစ္စည်းတွေတော့ပြခိုင်းတယ်ပေါ့ဒီကမအာဇီဝမဟုတ်ဘဲတော့များတဲ့ပစံလို့တရားရတယ်ပေါ့အင်
းထိုင်းနာပိုင်တွေကမွေးရစေဝါနဲ့ပတ်သက်လို့ခွင်းဆက်တွေအရာဖော်ထုတ်သိရှိတာကြောင့်မြန်မာမျိုးသမီးကိုဖမ်းဆီးသွားခဲ့ပြီးစစ်သေးနေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအမှုကတော့ထိုင်းမြောက်ပိုင်းဒေသပြည်နယ်အထူးရဲတပ်ဖွဲ့ရဲ့အမိန့်နဲ့ဆင်းဖမ်းခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးအဖွဲ့တွေကတိုက်ရိုက်ကင်တွယ်ခဲ့တဲ့အမှုတွေဖြစ်ပါတယ်။ထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြချက်အရထိုင်းမြောက်ပိုင်းမဲဆိုင်နဲ့တာချီလေးမြို့တွေကမွေးရရာဇာရီရဲ့ငွေကြေးတွေကိုလက်ခံပြီး ဖန်စီရင်ဖွင့်ပေးနေသူတွေကိုဖန်စီလိုက်ရမှာဒီလိုငွေမဲ့လက်ခံယူပြီးငွေကြေးခေါ်ဝါချပေးနေသူတွေကိုဖန်စီမိတဲ့ခွင့်စရအရဘန်ကောက်ကနေဆင်းလာပြီးဖန်စီလိုက်တာလို့လဲဆိုပါတယ်။မဲဆောင်မြို့မှာငွေလွှဲပေးနေသူတွေအနေနဲ့တရားမဝင်ငွေတွေကိုလွှဲပေးမိတာတွေထိုင်းနိုင်ငံသားခံယူထားသူတွေအနေနဲ့မြန်မာဘက်ကမွေးရေးစေဝါရောင်းဝယ်မှုနဲ့ပတ်သက်တဲ့ငွေကြေးတွေကိုသိရတဲ့အခကျင်းဝယ် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
29-25 လောက်ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မရီဖက်ဆက်ရအောင်ပါ။ပါလက်စတိုင်းဒေသဂါဇာကမ်းမြောင်းမှာဆန္ဒပြပွဲတွေအင်္ဂါနေ့ကဆက်လက်ဖြစ်ပေါ်နေပါတယ်။အစ္စရေးမှာရှိတဲ့အမေရိကန်တိုင်ရန်ကိုတယ်အဗစ်ကနေဂျေရုဆလမ်မြို့ကိုတင်းနှင်လာနေကပြောင်းရွှေ့ဖွင့်လှစ်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြကြသူပါလက်စတိုင်းလူမျိုးအနည်းဆုံး60လောက်တရက်ထဲသေဆုံးပြီးတော့2,900ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောကြားအပြီးနောက်တစ်နေ့မှာဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်နေကြတာပါ။ဒီအကြောင်း VOA သတင်းတောက်ဟက်တာမတ်ဒော့ခ်ဂါဇာကနေတင်ပြပို့ထားတာကိုကုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဣသရေလတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူတွေရဲ့ဇာပနာကိုထောင်ထဲချီတဲ့ပြည်သူတွေလိုက်ပါပို့ဆောင်ခဲ့ကြပြီးဣသရေလကိုလက်စားချေဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအရာရှိတွေကလည်းဣသရေလရဲ့လုပ်ရဟာစိတ်ပျက်ဖွယ်ကောင်းချောင်ပြောပါတယ်။ဒီကနေ့မှာတော့ဂါဇာအပြင်အနောက်ဘက်ကမ်းခြေဒေသမှာလည်းဆန္ဒပြပွဲတွေထပ်မံပြုလုပ်ခဲ့ကြပြီးဆန္ဒပြသူတွေကခဲတွေနဲ့ပြစ်ပောက်ခဲ့ကြသလိုဣသရေလတပ်ဖွဲ့တွေကမျက်ရည်ပုံပုံနဲ့ပြစ်ခတ်နေတဲ့ကြားကပဲကားတာယာတွေကိုမိရှို့ခဲ့ကြပါတယ်။ဆန္ဒပြသူအရေးအတွက်ဟာအရင်နေ့တွေကလည်းဆိုင်ရင်နေသွားပြီမဲ့ဆန္ဒပြသူတွေရဲ့ဇွဲနဲ့အရှိန်အဟုန်ကတော့ရော့မတော်ပါဘူးအင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းအ ਨੇ ဆုံးလူ2ဦးတေဆုံးခဲ့တယ်လို့ဆိုပါတယ်ဆန္ဒပြပွဲမှာရောက်နေတဲ့ VOA သတင်းတောက်ရဲ့အဆိုအရကတော့အစ္စရေးဘက်ကမျက်ရည်ပုံနေနဲ့ဇက်တိုက်ပစ်ခတ်နေတယ်လို့ဆိုပါတယ်အင်္ဂါနေ့ဟာလွန်ခဲ့တဲ့နှစ်ပေါင်း80လုံးကသူတို့ရဲ့ဘိုးဘွားတွေအလုံးအရင်းနဲ့မောက်ထုတ်ခံခဲ့ရတဲ့နက်ဘာနေ့အဖြစ်ပါလက်စတိုင်းတွေကသတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်ဒီနှစ်နက်ဘာနေ့မှာတော့ဂါဇာမှာရှိတဲ့ဆေးရုံတွေမှာလူနာတွေနဲ့ပြည့်နေခဲ့ပြီးဆေးရုံအတွက်ထပ်ပံ့ရေးပစ္စည်းတွေဟာလည်းကုန်တော့မလောက်ဖြစ်နေပြီလို့အာနာဘိုင်နီကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့ဂျူးလူမျိုးတို့ရဲ့နေဆက်ကိုခုခံကာကွယ်ဖို့တာဝန်ရှိကြောင်းပြောကြားလိုက်ပြီးတခြားအစ္စရေးအရာရှိတွေကလည်းဟာမတ်အဖွဲ့ရဲ့ရန်ကသူတို့ရဲ့နေဆက်စီမင်းကိုခုခံကာကွယ်တာလို့အစိုးရဘက်မှပြောခဲ့ပါတယ်။ဟာမတ်အဖွဲ့ဟာဂါဇာဒေသကိုအုပ်ချုပ်နေတဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်နဲ့အစ္စရေးတို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ခံထားရတာလည်းဖြစ်ပါတယ်။အခုလိုအသက်ဆုံးရှုံးမှုတွေဖြစ်အောင်ဟာမတ်အဖွဲ့ကလှုပ်ဆောင်ခြင်းဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပြီးပါလက်စတိုင်းနေတည်ဆုံးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့လူညုံရေးကောင်စီရဲ့ကြေညာချက်ကိုလည်းကန့်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ဂါဇာအကြားကာထားတဲ့ခြံစည်းရိုးကိုချင်းကသွားချိန်မှာသူတို့လက်ထက်မှာဗာလဲနဲ့မှပါမသွားဘူးလို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အာမက်ဆိုသူပါလက်စတိုင်းလူငယ်တဦးကပြောပါတယ
်لا يخاف من طلقاته وما يخاف من سلاحه وما يخاف من
الدبابات فلسطين လူငယ်တွေကသူတို့ရဲ့တင်ကားတွေတိုက်လေတွေကိုယူမဆိုင်ပါဘူး။နေဆက်မှာတန်ရာရတဲ့အခါဖျားသခင်ရဲ့ချီးမြှောက်တာလို့ယူဆပါတယ်။ကျွန်တော်တို့ဘတော်မှလက်လျှော့ပြီးအိမ်ပြန်ကြမှာမဟုတ်ပါဘူး
။လူငယ်တဲ့မျိုးဆက်ပေါင်းများစွာကတည်းကနေရရှိပြောင်းခံထားကြပေမဲ့ဘလိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ရဲ့နေမျိုးကိုပြန်လည်ရရှိရေးပါလက်စတိုင်းအများစုကကြိုးပမ်းလိုနေကြတာပါ။ပါလက်စတိုင်းတချို့ကတော့ဒါဟာသူတို့အတွက်လောလောဆယ်ဆန္ဒပြပွဲကြီးတွေနောက်ဆုံးပြုလုပ်ခြင်းလို့ယူဆထားကြသလိုတချို့ကလည်းရှေ့လာမှာဆန္ဒပြပွဲတွေဆက်လက်ပြုလုပ်သွားမယ်လို့ပြောနေကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဟာဝိုင်ကျွန်းပေါ်ကပောက်ကွယ်နေတဲ့မီးတောင်နောက်ဆက်တွဲအခြေအနေတင်ပြပါမယ်။အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းထဲကအကြီးဆုံးကျွန်းမှာရှိတဲ့ခီလာဝရယာမီးတောင်ပောက်ကွယ်နေတာမှာနောက်ထပ်အကြောင်းကြီးတွေထပ်မံပေါ်ထွက်လာပါတယ်။အမေရိကန်ဘူမိဗေဒလေလာတိုင်ထွားရဲ့အရာရှိတွေကတော့မီးတောင်ဟာဆင်ကယ်ပောက်ကွယ်နေတဲ့အနေအထားမှာရောက်နေပြီလို့သတိပေးထားပါတယ်။မီးတောင်ပောက်ကွယ်ရာကလွင့်ဆင်လာတဲ့အပိုင်းစားတွေ၊ဓာတ်ငွေတွေကြောင့်မျက်စိလဲဆက်အသက်ရှူရမှာလဲပြဿနာဖြစ်နေတဲ့ပြားတွေကောင်းကင်မှာလွင့်ပြန်နေပါတယ်။မေလ3ရက်နေ့ကစတင်ပောက်ကွယ်ခဲ့တဲ့မီးတောင်မှာအခုဆိုရင်ချော်ရီနဲ့ဓာတ်ငွေကြီးထွက်တဲ့အကွဲကြောင်ရာ20လောက်ရှိနေတာပါ။ VOA သတင်းထောက်ဆလာဒီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါတယ်ရှင်။
ဟဝိုင်ကျွန်းကြီးကကီလာဝေရာမီးတောင်ပောက်ကွဲနေတာမှာနောက်ထပ်အကွဲကြောင်းတွေကနေချော်ရီပူတွေပန်းထွက်နေတာကိုညအချိန်မှတွေ့မြင်နိုင်ပါတယ်။အကြီးဆုံးကျွန်း Big Island မှာနေထိုင်သူ Richard Shute က
ပြပင်ထိပ်ပြားအမြင်လောက်ထိကြောက်ခဲကြောက်တုံးတွေလွင့်စင်ထွက်လာတာကိုတွေ့ခဲ့ရပြီးအဲ့ဒီအချိန်ကလူကိုယ်တော်လာဟပါတယ်။
Midam Bogemujan Choi Babu de Tralarago Inganima Duyaware, Anavanigaro, Eri Niaga Lidu Yi Dugu, and Neon Setama Tavare, Dilego Shushami, to the Pin Taji Uri, Atashu Lanyan Sanga Petana Shidure, Kalinia Rima, and Yepin and Elu Suare, Luni Yakoko Pepi, Eri Equea de Polara Jump, Baking Agule Shipyan Pigayaware, Midam Bogemu Bero Yamle, Bero Tapaguemle Suraguro, Kamalu Mayabulo, Anavaniga Piovare, Pirin Kawai, Yan Tapwe Pumu, Jeff Hickman.
At this time, it's about 2 miles.
Kuching Tiro, we be Lama, the Atonsa Kongani, Nama Iguama, Choi Ri Twanida, Chibi, Sinaigo, Kaitia Lauti, Season Iraba, Dimanet Bay, Dinda Tabare, Kamia Sina, the Lo Canini, Less Season Imare, Akuro Lanyang Tede Gabe, Kuiwai be Siniraba.
Hawaii Pine Ocho Yemu David Ige, Danso Mujang, Taujani Runga, Tamara Donet Tramale, Yibo Chini Chinagare, Hawaii Kayan Tradition Jaimu, Will Ogebiga.
We wanted to definitely thank the governor.
Tamara Trump and Nene, Yibo Chini Chinabia, Sayida Timbiaguin Bide, Ocho Yemu Ige, Jesu Timare, Duga, Eddie Tamare, Tanchinagara, Hawaii Gandhi, to Gago, Taku Chibare, Taha, Leilani, Estema, Chinirai, to Pine Kaya, Tidagandri, the Dwenjinine, Ako Chubanga Jarava.
Miram Pagwea joined the Zedivine Boda Tayamu Shiralu, Anavaniga Piovare, Miram Pagwea, Big Island and Bawe, Hawaii Junzuha, Kidwa Lunga, Boma Miku, Ata Niarajan, Aguro Miram Pagwea, the Chachone Lungani, Bo, and Yem Machine and Jow, Shinle Piosuare, Taimele, Hotengayamune, Kidwa Layamuha, Towala Yocha Topi, Abiozi de Moria, Kis in the Leia San Conelu, Kidwa Laisanga Town Shidriga, Piosuare, Kmia.
Go on, Timpia Torawashi. A Kutolan Benet, View Inyane by Radio Season PB Chamave, View Ajaminaja, Season Onyane Konanayan, Konanai Quadita, Tolan Pida Omava, Isha set 7 Jurugani Panyu Chishunamare, Tikininyaku, Naima Tolem, Sisimaro, Nasuya, Yamane, Nangaradin, Samarinet, to Abasin, Ganari Pite, Lurune, Jamaye, Ujos, and Nayan Yama, Yetongache, Agazatrin, Lasare, Sisinugunas in Jamavashi.
ကိုရောကျန်းရှင်နေတဲ့အချင်းအတွင်းနောက်ဆုံးကသတင်းအချင်းချုပ်ကိုကြောင်းလင်းဦးကကျင်းပပေးပါအောင်အမေရိကန်ရဲ့ထိပ်သီးထုတ်ဆောင်မဲ့အစီအစဉ်ကနေနောက်တစ်ပုဒ်မြောက်ကိုရီးယားကယုတ်တည့်ချင်းချောက်လိုက်တဲ့အတွက်နျူကလ িয়ার ကိမဲ့ရေးသဘောတူညီချက်ရနိုင်မယ့်အလားအလာလေးပေါ်တန်ရရေးလက်ထပ်ပေါ်လာပါတယ်မြောက်ကိုရီးယားဆွေးပွဲခေစီကနေဒီနေ့ချင်းညာချက်ထက်မှာတော့မြောက်ကိုရီးယားပေါ်ရှော့ ပြောဆိုမှုဖြစ်ဝေဖန်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ဆက်ဆံရေးတိုးတက်အောင်ဆွေးနွေးမှုတွေနဲ့ရိုးရိုးသားသားမှကြိုးပမ်းမှုဆိုရင်တိတိတွဲဆောင်မဲ့အစီအစဉ်ကနေထွက်ခေါက်ထွက်မဲ့ကြောင့်သတိပေးပြောဆိုထားတာပါ။ဣဇွေးနဲ့ဂါဇာနယ်စပ်ကဆန္ဒပြသူတွေနဲ့ဣဇွေးတပ်ဖွဲ့ဝင်တွေရုံးရစကတ်ဖြစ်ရမှာတည်ဆုံးခဲ့တဲ့ဒါဇင်နဲ့ချီပါလက်စတိုင်းတွေကပထမတော့အတုပအခမ်းအနားကိုမနေ့ကအင်္ဂါနေ့ကဂါဇာမှာပြုလုပ်ခဲ့ရမှာထောင်နဲ့ချီပါလက်စတိုင်းတွေတက်ရောက်ကြပါတယ်။ဣဇွေးတပ်ဖွဲ့ရဲ့လုံရက်ကစိုးဝါလာတဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းပြစ်တင်ရှုတ်ချထားကြတာပါ။စီးရဲနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလနဲ့တက်ခဲမှုတွေကရိုရင်းဒါရုလက်နဲ့အသုံးပြုရဖို့ရတဲ့ကြောင်းစုံစမ်းစုတွေတွေ့ရှိခဲ့တယ်လို့ဒါရုလက်နဲ့ဒါစီရဲ့နိုင်ငံတကာဖွဲ့ OPC တွေကပြောလိုက်ပါတယ်။အီတလီပြည်နယ်ဆာကပ်အရမှာတက်ကတ်မှုဖြစ်ခဲ့တဲ့နေရာကအထောက်ထားနမူနာတွေကိုစမ်းသပ်မှုတွေ၊ကျန်းမာရေးလုပ်သားတွေနဲ့မြင့်မြင့်တွေ့သူတွေကိုစုံစမ်းမြေမြတ်မှုတွေပေါ်အခြေခံပြီးဒီကနေ့ပဲပြောဆိုလိုက်တာပါ။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ချိုးဖောက်တဲ့တက်ကတ်နိုင်ငံရေးခေါင်းဆောင်အန်ဝါ အီဘရာဟီမ်ဟာ၃နှစ်ကြာထောင်နှံချခံခဲ့ရပြီးတဲ့နောက်ပြည်ရင်လူချင်းချက်ဆောင်ဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရှိဖြစ်တဲ့အန်ဝါဒီကနေ့ထွက်လာတဲ့အချိန်မှာတော့ရာနဲ့ချီထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။
တင်ကျင်းချက်ကိုကောင်းလင်းညင်ညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sys ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00လိုင်းဒိုမီတာ25 kHz 55.53 ညလိုင်းဒိုမီတာ32 kHz 11.83 ညလိုင်းဒိုမီတာ57 kHz 9.35နဲ့လိုင်းလမီတာ190 kHz 55.5တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာဝ
This program has come to you from the Voice of America, Washington. From Washington, this is